အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရကြောင်းခမတ်သမတ်ထားမှုတွေကိုလက်မခံဘဲတရားရေးဆိုင်ရာစိတ်ခေါ်မှုတွေပြုလုပ်သွားမယ်ဆိုရဲသမ္မတဒေါ်နယ်ထရမ့်ရဲ့ယက်တီချက်ကိုအရေးကြီးတဲ့ Republican Party ခေါင်းဆောင်တွေကထောက်ခံမှုပေးနေကြပါတယ်အထက်လက်တော်အမတ် Mitt Romney အပါအဝင်လက်ရှိ Republican အမတ်အနေငယ်နဲ့အရင် Republican တာဝန်ရှိသူတော်တော်များများကတော့ဂျိုးဘိုင်ဒန်အနိုင်ရတာကိုအတိအမှတ်ပြုထားကြတာပါမဲပီတာနဲ့မဲရီတွေ့ရမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေဆဆွဲချက်တွေနဲ့ပတ်သက်ပြီးတရားရုံးကိုရှောက်ထားနေချိန်မှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ရှုံးနိမ့်တာကိုမပြောကြသင့်သေးဘူးလို့ထိတ်တန့် Republican တွေဖြစ်တဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy တို့ကပြောပါရယ်လောလောဆယ်မှာတော့သမ္မတထရမ့်ရဲ့တရားဥပဒေကိုရှောက်ထားခြင်းအမှုတွေတဲက၅ခုရှုံးနိမ့်ခဲ့ပါတယ်။နိုင်ငံရဲ့တဝန်နောက်ထပ်ဒါဇင်နဲ့ချီတဲ့ဆုံးဖြတ်ချက်တွေကိုတရားသူကြီးတွေကချမှတ်ကြရလိမ့်မယ်လို့ခန့်မှန်းရပါတယ်။လက်ကျန်ရှောက်ထားချက်တွေတဲကတချို့တလေမှာသမ္မတထရမ့်အနိုင်ရနိုင်ကောင်းရနိုင်ပေမဲ့အဲ့ဒီမဲတွေကလောလောဆယ်ဂျိုးဘိုင်ဒန်အနိုင်ရထားတဲ့မဲရေအတွက်ကိုပြောင်းလဲပြစ်နိုင်လောက်အောင်လုံလောက်မှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံရေးကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ခင်ဗျ။